မလေးရှားနိုင်ငံကဒီကနေ့ဘက်တွင်အင်ရှင်ဖြစ်လက်ခံခြင်းပါမယ်မွတ်စလင်ခေါင်းဆောင်တို့ရဲ့ထိပ်သီးအစည်းအဝေးတစ်ခုတွင်ဒီနိုင်ငံရှင်ကျန်းဒေသကအဝိကမွတ်စလင်တွေနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုပွဲမရှိပေမဲ့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်လို့တော့ပြစ်တင်ရှုတ်ချပွဲရှိတယ်လို့ AFP သတင်းတို့မှရေးထားပါတယ်မြန်မာဆိုရကိုယ်တိုင်ကတော့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိအမှန်မပြုပါဘူးဒီနိုင်ငံနဲ့လှုပ်ဆောင်နေတဲ့အရေးပါတဲ့စီးပွားရေးပိုင်းဆက်ဆံမှုတွေပေါ်ထိခိုက်မှဆိုရင်လည်းအတွက်ထိပ်သီးအစည်းအဝေးတယောက်တည်းခေါင်းဆောင်တွေဟာဝီဂါမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးသိတင်းတင်းမာမာပြောဆိုပွဲမရှိတာလို့လီလာသူတွေကယူဆကြောင်းသတင်းမှရေးထားပါတယ်။မွတ်စလင်တွေရင်ဆိုင်နေရတဲ့ခြေနေပေါင်းများစွာကိုဆွေးနွေးမဲ့တုံးဝက်ကြထိပ်သီးအစည်းအဝေးကိုအီရန်၊တူရကီနဲ့ကာတာနိုင်ငံတွေကခေါင်းဆောင်တွေအပါအဝင်ကုသလေရာပေါင်းများစွာတက်ရောက်ဖို့ရှိပါတယ်။ဝီဂါမွတ်စလင်လူနည်းစုတွေပေါ်ပြည်သူ့အစိုးရရဲ့ပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးအစ္စလာမ်နိုင်ငံတွေကခေါင်းဆောင်တွေအများအပြားဘာမှမပြောဘဲရှောင်နေတဲ့အပေါ်ဝေဖန်ခံနေရကြပါပဲ။အခုထိပ်သီးအစည်းအဝေးကိုကျင်းပမှာပါ။ဒီထိပ်သီးအစည်းအဝေးပြမြောက်ဖို့မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟမ်မက်ကတွန်းအားပေးလို့ဆောင်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းထိတ်တန်းမွတ်စလင်နိုင်ငံတွေဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကအစင်းမြင့်ကုစလေအဖွဲ့တက်ရောက်မှာမဟုတ်တယ်လို့ပါကစ္စတန်နိုင်ငံဝန်ကြီးချုပ်အီမရန်ခန်းကလည်းသူတက်ရောက်မဲ့အစီအစဉ်ကိုဖြတ်သိမ်းထားပါတယ်။